ആവശ്യമാണ് ജോസുപാളെ. ഒരുമാസം ലോക അഡ്മിനിസ്ട്രേഷൻ പോ യജി ജീവിക്കാപ്പുവനെ പ്രസക്തിയോടെ ലുരിയെ മെച്ചിന്ന മുറിയെ ചാവാ അയ്യാ ബ്ലൂ ഫിപ്പ് ബോട്ടു തന്നെ ഇല്ലേ അച്ഛൻ പ്രമാസം കേട്ടു
ഓക്കെ ജെബു ആപ്പിനോ എന്നോ ജോ നേ അച്ഛേ ഒച്ചു ഉമാനെ കണ്ടാകാനെ അഹു നൗ ബൈ മാറോ സേ ജു ലൈ ജീവിക്കാ തന്നെ സനി ലൗട്ടേ പോ ဒါပေမဲ့သူတို့ကနေရွေးကောက်တင်ရောက်တာမဟုတ်ဘူးဆေအီစုလိုက်အဲ့တော့ဦးစီးတဲကတယောက်ကိုပဲဆေအီစုဘူးဖြစ်နေရွေးကောက်တင်ရောက်ရတယ်ဆေအီစုဘူးတွေကတစ်ဆက်တခါသူကချေးရွာအုပ်စုအုပ်ချုပ်ရေးဘူးကိုသူကရွေးကောက်တင်ရောက်ရတယ်စနစ်ကအဲ့လိုလောက်ထားတယ်လောက်ခဲ့တဲ့ကြောင့်မို့ပြည်သူကနေတိုင်းရွေးကောက်တာမဟုတ်ပြန်အကောင့်ဘက်ကဆိုလို့ရှိရင်တော့ခန္ဓာချင်းမဟုတ်တော့ဘဲနဲ့ရွေးကောက်တင်ရောက်တော့စနစ်ကိုရှေ့ရှုလာတယ်
အဲ့တော့တူလာပြီ
အဲ့ဒါပေမဲ့အားနဲ့ချက်အနေနဲ့ပြောရလို့ရှိရင်တော့ဒါဒီလူတို့ကဆက်ရိုက
်ဟုတ်ကဲ့လူတို့ဆိုတဲ့နေရာမှာလူငယ်တွေအိမ်တော်သားသမီးတွေနောက်ကအမျိုးသမီးတွေသူတွေအခန့်ကဏ္ဍများဆိုဗမာပြည်မှာကအိမ်တော်ဦးစီးကအမျိုးသားတွေတကြီးတွေဖြစ်နေတော့အဲလူငယ်တွေနဲ့အမျိုးသမီးတွေအခန့်ကဏ္ဍနဲ့မိမ့်မိန်တော့တာပေါ့
မိမ့်မိန်တာပေါ့သူကအိမ်တော်ဦးစီးလို့သတ်မှတ်တဲ့ခါကျတော့လူကြီးတွေကပဲရွေးကောက်ခံရတဲ့လူတွေဖြစ်သွားတယ်လူငယ်တွေနဲ့အမျိုးသမီးတွေမပါတော့
အဲ့ဒီဟာကိုခွင့်ပြုဖို့ဗာမများအခက်အခဲရှိတယ်လေအဲ့ဒီတော့အဲ့ဥပဒေဆွဲတော့သတိမထားခြင်းမရဘူးလားလေလူတွေအဲ့ဒါပေးလိုက်ဗာမများအခက်အခဲရှိလဲအမျိုးသမီးတွေလူငယ်တွေ individual ပေါ့တူးချင်းမဲ့အနေနဲ့ပေးရပါဆိုရင်တော့
တူးချင်းမဲ့အနေနဲ့ပေးတဲ့အခါမှာနောက်ပိုင်းမှာလေးလာတုံတက်တဲ့တခုစိုးရင်ချက်ပေါ့နော
်
ဒီဒေတာကျွန်တော်တို့ဒီရိုက်ရွာအတိုက်ဝန်းနေနဲ့ပြောရင်တော့နိုင်ငံရေးရပွဲပြမှုဖြစ်သွားမှလဲစိုးရင်ချက်တခုရှိတယ်ရိုက်ရွာအတွင်းထဲမှာ community တွေမှာစီးလုံးနေတာရနေပါတီလိုင်းတွေဝင်လာမယ်ဆိုရင်ဒီရိုက်ရွာအတွင်းစီးလုံးညှဉ်းညွမ်းမှုတွေပွဲပြသွားမှလားဆိုတော့စိုးရင်ချက်တွေလည်းရှိနိုင်တယ်ပေါ့နော်ဒါကလည်းအလေးထားစဉ်းစားတိုက်တယ်လို့ကျွန်တော်ပုံကိုရေးရလဲကျွန်တော်ထင်တယ်ဘာကြောင့်လဲဆိုရင်ဗမာလူ့ဖွဲ့စည်းဟာအင်မတန်တူနဲ့တူယုံကြည်မှုမှာလေ့လာချက်တည်းအရာဆိုလို့ရှိရင်တော့အားနည်းတယ်လို့ကျွန်တော်တို့ပြနေတယ်ပြီးအခုလိုအခုပြောင်းချိန်မှာညီညွတ်ရေးနော်ပြီးရင်ကျွန်တော်တို့ဒီလူမှုအရင်းနှီးပေါ့ရှိနေတဲ့လူမှုအရင်းနှီးကိုဆက်ပြီးထိန်းသိမ်းထားနိုင်ဖို့ကြိုးအပ်တယ်နိုင်ငံရေးလမ်းကြောင်းတွေဝင်လာတဲ့အတွက်ကြောင့်မို့ကွဲပြားသွားမှာမျိုးတွေဒါဒီလိုလဲချင့်ချိန်ရမယ်ပေါ့တို့တော်လည်းမကြီးရွယ်ပဲနဲ့ကြီးရတယ်လို့တော့ကျွန်တော်မထင်ဘူးကြီးရပဲနဲ့လူငယ်တွေနဲ့အမျိုးသမီးတွေလုံနိုင်ကြညာရှိတဲ့တွေကိုကြံနေရတာကတော့တိုင်းပြည်အတွက်ဆိုရှယ်မှုတစ်ခုလို့ပြောရပါမယ
်အစီအစဉ်ဆက်မသွားခင်မှာအဲရကြီးဆိုလို့အစီအစဉ်တိုင်ရတဲ့ကိစ္စကိုဆက်ပြီးရှင်းနေကြဆရာ
ဥပဒေ2012ဥပဒေထဲမှာတော့အစီအစဉ်ကိစ္စတွေကိုရရအုပ်ချုပ်ရေးမှုကြီးရအုပ်ချုပ်ရေးမှုတွေသူကလုံးဝမယ်ဆိုတဲ့ဟာတော့သူကပါတယ်ဒါပေမဲ့လို့ဟိုချက်ပြီးဖြစ်တဲ့တကြောင်ဒါတော့အကျုံးမွင်တော့ဘူးလို့ကျွန်တော်ထင်တယ
်တချို့သူဒေသတွေကလွယ်လို့ပေါ့လို့ဒီနေ့
ဟုတ်တခု तू ကအဲဈေးကိုတိုက်ဖို့မလိုဘဲနဲ့အဲ့ဒီကြေးရွာအုတ်ချုပ်ရေးမှုဥပဒေမှာဟိုကကြေးရွာတဲ့ကိုစိမ့်တရံဝင်လာလို့ရှိရင်အစီခါမယ်ဆိုတော့တာဝန်ကိုသတ်မှတ်ထားပြီးသားရှိတယ်ဆိုတဲ့အတွက်ကြောင့်ဘို့လို့ဘို့လို့ကျွန်တော်အိမ်တော်စုစင်းကရအဲ့ဈေးရတိုက်နေရတဲ့အထိမလို့အပေါ့ဘာဆိုကြေးရွာဆွေးတဲ့ထဲမှာတော့ဘယ်သူစိမ့်လဲဆိုတာ
သူစိ
နေကြတာပေါ့နော်ဆိုတော့ပါပြီးသားပါဟု
တ်ကဲ့ဆိုတော့ရကြေးပြီးတော့ကြေးရွာစုအုပ်ချုပ်ရေးဘူးအဲ့ဒီထီကတော့ဒ
ါတခွတ်ရေးတော့တဲ့
သူတို့အထက်မှာသူတို့ကညွန်ကြတာကြတော့မြို့နယ်အုပ်ချုပ်ရေးကြတော့ဒါထွေအုပ်ရဲ့အရာရှိပေါ့
မှန်ပါတယ်မှန်ပါတယ်မြို့နယ်အုပ်ချုပ်ရေးမှုတွေအောက်မှာသူတို့ဒီကြေးရွာစုကြေးရွာဟုတ်က
ဲ့အဲ့ကြေးရွာကဒီကကမိသားစုကကြီးကဲတွေရွေးကောက်တွေပဲထားပါတော့ဒါလည်းဒီမိုကရေစီရောပါတော့ပေါ့လေသူတို့တွေရောဘယ်တိုင်းတားထီးလုပိုက်မင်းရှိပါသလဲဥမာရက်ွက်တွင်ကြေးရွာ dream မှာသူတို့တာရေးနာရေးကတော့ဒါမြမရိုးတာသူတို့ကသူတို့လုပ်နေကြတာပဲဒါမဲ့အရေးကြီးတဲ့စီးပွားရေးကိစ္စဆုံးဖြတ်စရာတွေဖြစ်လာမယ်ဥမာဒီကြေးရွာတွေကစီးပွားရေးအရင်းမြင်းနဲ့ပတ်သက်ပြီးတော့ဆုံးရမယ့်ကိစ္စအဲ့ဒါကြီးကြတော့
တော်တော်များများလုပိုင်ခွင့်ပေးထားတာရှိပါတယ်ဥမာလေယာဉ်မြေစီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌလေးဆိုလို့ရှိရင်ဒါခုနပြောတဲ့ကြေးရွာစုအုပ်ချုပ်ရေးမှုတွေကအဓိကစကားပြောလာတယ်။အဲဒါကသူတို့ရဲ့လေယာဉ်လုပ်ငန်းတွေပေါ်မှာပိုင်ဆိုင်မှုတွေပေါ်မှာအင်မတန်တက်ရောက်မှုကြီးမားတယ်။ဒါက
ဟုတ်လို့ပါဆရာ။အဲ့ဒီမြန်မာနိုင်ငံမှာအဲ့ဒီလေယာဉ်မြေသိမ်းယူမှုနဲ့ပတ်သက်ပြီးတော့ပြန်မပေးတာတွေတပ်ပိုင်မြေရောကုမ္ပဏီရောအတင်းယူရတဲ့ပတ်သက်ပြီးတော့တော်လေးပြဿနာရှုပ်ထွေးနေတယ်။အဲ့ဒီကိစ္စကိုကြေးရွာအစင်ကပြည်သူရွေးကောက်တင်မြှောက်တဲ့လူကဆုံးဖြတ်ပိုင်ခွင့်ရှိပါလား။
သူတို့ကြေးရွာထဲမှာရှိတဲ့ဒီကိစ္စတွေကိုတော့ဆုံးဖြတ်နိုင်တယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့သူကကန့်တော့ချက်ရှိတယ်။ဥမာကျွန်တော်မှတ်မိလို့ဆိုရင်နေက9ဧကနဲ့9ဧကအထက်ပေါ့။နော်။နေကအောက်ဆိုရင်ခရိုင်အစ်မဆုံးဖြတ်လို့ရတယ်။9ဧကအောက်ဆိုရင်ကျွန်တော်တို့ပြည်နယ်နဲ့တိုင်း ဒီလိုက်အစင်မှာအဆုံးဖြတ်လို့ရငိုက်ကအထက်ဆိုရင်တော့ဘိုးကပဲဆုံးဖြတ်တယ်ဆိုတဲ့ခါကျတော့အဲ့ဒီရဲ့လုံပုံပိုင်ပုံလမ်းကြောင်းတစ်ခုလုံးကိုလည်းဟိုတွဲထိတ်ထားတာရှိတယ်ပေါ့ဒါကခုနကြေးရအုပ်ချုပ်မှုဆိုင်ရာဥပဒေတွေတော့မပတ်သက်ဘူးပေါ့နော်သို့တော်လည်းကွန်ပျူတာတွေမှာစိုင်းလာတဲ့ကိစ္စပေါ့ဆရာမေးတဲ့ကိစ္စအဲ့ဒီကိစ္စအဲ့ဒါတွေကိုဖြေလျှော့မလားမဖြေလျှော့ ဲ့တဲ့ပြဿနာပေါ့။အခုဆိုရလဲစက်ပြီးစဉ်းစားရမယ်။ဆရာပြောတယ်ဟာ
။ဟုတ်တယ်။တော်တခုကထွေအုပ်ထွေအုပ်ကလည်းပဲစစ်ဘက်ကရွေးတဲ့လူဆိုတော့ပါလေသူရဲ့ order from ဦးစီးရလို့တော့သုံးသပ်ကြတော့အရင်ကတော့စစ်ဘိုလ်ကိုရင်စီးရတာပါ။ဆိုတော့အခုအခါမှာအဲ့ဒီဒေသနာအုပ်ချုပ်ရေးတွေထဲမှာစစ်တပ်ရဲ့တပ်ရဲ့အခန်းကဏ္ဍကိုလုံအောင်မင်းမင်းတော့ပြီးလုံအောင်ပြတ်ွယ်တော့ပြီးလို့ပြောလို့ရပါဆရာ
။ကျွန်တော်သိလောက်တော့ပါပါတလောက်ပဲလုံချိုရေးကိစ္စအတွက်ပြီးတော့ပေါ့နော်။လုံချိုရေးကိစ္စကတော့ပြည်နယ်တိုင်းဒေသအဆင့်လုံချိုရေးဝင်ကြီးရဲ့အောက်မှာတော့ဒါတွေအကုန်လုံးအရှိတယ်။ဒါပေမဲ့ပြည်တိုင်းဝင်ကြီးအောက်မှာကဌာန၅ခုအဓိကဌာနကြီးရှိတယ်ပေါ့နော်။မာရဲခုနကြွားတဲ့ထွေအုပ်ပေါ့။နောက်တစ်ခါ SP လို့ပြောတဲ့စုံစမ်းစစ်ဆေးရေးပြီးရင်အခြေဦးစီးဌာနနဲ့မိဇက်ပေါ့။နော်။ဆိုတော့ဒီတပ်ဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စတွေအကုန်လုံးကတော့ထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့မဆိုင်။ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့အဓိကတာဝန်ကတော့သူကပေါင်းစပ်ညှိနှိုင်းတာပဲ။မြို့နယ်အဆင့်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလုပ်တဲ့အခါမှာအဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုတာကလည်းတက်ဆိုင်ရာပြည်내တတိုင်းဒေသအစိုးရနဲ့ဆက်ဆံတယ်သူတို့လုတ်ချင်တာတွေကိုသူကဒီဌာနတွေနဲ့ပေါင်းစပ်ညှိနှိုင်းပေးရတဲ့အလုပ်ပဲ။ဒါပေမဲ့သူကညာသောအဖြစ်ဥက္ကဋ္ဌနေရာကိုယူထားတဲ့အတွက်ကြောင့်မို့လို့သူဒီဆုံးဖြတ်ပိုင်ခွင့်တော့ရှိတယ်။သူတို့အဓိကတာဝန်ပိုင်းကတော့သူကညာသောအဖြစ်ပေါင်းစပ်ညှိနှိုင်းပေးတာပါပဲ
။နောက်တစ်ခုကခြားစားပြင်ဆင်မှုလက်ပစ်လက်ရင်ပို့ပါဆရာ။ဝန်ကြီးအဆင့်မှာတော့လက်ပစ်လက်ရင်မကင်းတယ်။ခြားစားပြင်ဆင်မှုသိနေတယ်ဆိုပြီးတော့ဂုံယူဝင်ကြွားစွာကြွနေတာတွေ့ရပါတယ်။အမှန်ကောက်ပါလေအဲ့တော့အောက်ထည့်အဆင့်မှာဟောတဖေးဘူးတို့ဘာလို့အဲ့လက်ပစ်လိုက်ယူမှုတို့ဟောလုံအောင်ပပျောက်သွားပြီလားဆရာ
အာ
ပိုကောက်ပါလေ
2013လုံးကပြည်နယ်နဲ့တိုင်းရင်းလိုက်ပေါ့ UNDP ကနေမှဒေသနာအုပ်ချုပ်ရေးဆိုပြီးလေ့လာခဲ့တာတွေရှိတယ်အဲသူတို့တွေ့ရှိချက်ပါတော့ဒါတွေကတော့မပပျောက်တာမရှိသေးပါဘူ
းမပပျောက်သေးဘူး
မပပျောက်သေးပါဘူ
းဆိုတော့အဲ့ဒါဟောပပျောက်နိုင်မယ်လားလားသူဟိုနန်းဝင်ဝင်နေလို့လားဘယ်လိုကြောင့်
ဒီပြရအားဖြင့်တော့ဒီဝင်ဝေးကိစ္စမလောင်ရတာဒါကတော်တော်ပွင့်တဲ့အတွက်တော်တော်ဒီကကြားတယ်ဒုတိယကတော့လုတ်ပိုင်ခွင့်ပေါ့လုတ်ပိုင်ခွင့်ကချုပ်ထားတဲ့ဟာရှိနေတဲ့အတွက်ကြောင့်မို့လို့နောက်ပြည်သူလူထုကသတင်းရယူပိုင်ခွင့်ပြည်သူလူထုကဆုံးဖြတ်ချက်တွေကိုထင်မြင်ပိုင်ခွင့်မြို့သားဒီပေါ်စီဖွဲ့ချုပ်ကနေအခုကြွေးကြော်တာဖြစ်နေတင်ထားတယ်ပြည်သူနဲ့အတူဆိုတာကိုဘယ်လောက်ထိအကောင့်ထဲပေါ်နိုင်မလဲနောက်ဒီပြည်သူနဲ့အတူဆိုတာနိုင်ငံရေးစကားမဟုတ်ပါဘူးအုပ်ချုပ်မှုသဘောရဆိုလို့ရှိရင်ခုနပြောတဲ့နိုင်ငံသားများပါဝင်ဆုံးဖြတ်ပိုင်ခွင့်ဆိုတဲ့တခြားနိုင်ငံတွေမှာလောက်နေတဲ့ citizen engagement ဆိုတဲ့အစီအစဉ်မျိုးကိုအုပ်ချုပ်ရေးအထက်ကိုပြည်ပြောင်းလေးဘယ်လောက်ထိတည်လာပြီးတွင်လာနိုင်မလဲဒီကိစ္စတွေကိုလုံတိုင်လို့ရှိရင်ဒီဘက်ကခုနအကျင့်ပြချတာမျိုးပတ်တော်ရေးကလည်းရော့ပါသွားမှာပေါ့နော်ဒါတွေကဆက်ဆက်နေတဲ့အတွက်ကြောင့်မို့ဇုံလိုက်ကြရမယ်လို့ကျွန်တော်ထင်တယ
်အဲ့ဒီအကျင့်ပြချစားမှုနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကတိုင်လာတိုင်ရင်သူတို့တရားရင်အေးအေးယူမယ်လို့မကြခဏပြောတာကြောက်ပါတယ်ဘလောက်ထိတိုင်ရသလဲတကယ်တော့အရေးယူတာရှိပါလားအဲ့ဟာ
မျိုးနယ်နဲ့ကျေးရွာအဆင့်မှာကတော့များသောအားဖြင့်တိုင်ကြတော့ကြတာလည်းရှိတယ်ဒါပေမဲ့တိုင်တော့တဲ့ဆနစ်မှာကလည်းတိုင်တော့ကြားတဲ့သူကိုယ်တိုင်ကမိမိရဲ့ကိုယ်တိုင်ပြစ်စာတဘောမျိုးမဖြစ်အောင်ဆိုပြစ်စာနဲ့တိုင်ကြစာနဲ့ကြားထဲမှာခွဲထားတဲ့ line ကကိုယ့်ကိုဖော်ရမယ်ဆိုတဲ့အခါကျသူကအနေနဲ့ကြုံနေရတဲ့ပြဿနာရှိတဲ့အတွက်ကြောင့်မို့တိုင်ကြမှုကထိရောက်တဲ့လောက်မထိရောက်ဘူးပြစ်စာအနေနဲ့ပဲစည်ရင်ဝင်သွားပြီးတော့အရေးမယူတာတွေအများလာတယ်ပေါ့ဒီသဘောတဘာဝကိုဘယ်လိုဖြည့်ရှင်းမလဲဆိုတာကလက်ရှိပြောင်းလဲလာတဲ့ဆရာဦးအောင်ကြီးဦးဆောင်တဲ့ပြည်ပြတ်ခြားစားမှုကော်မတီရဲ့စိတ်ခေါ်ချက်တစ်ခုလို့ကျွန်တော်တို့ပြောရမှာပေါ့နော်သို့တော်လည်းအဲ့ဒီလိုလုပ်တာတဲ့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့လူတွေအာဏာသုံးပိုင်ခွင့်ရှိတဲ့လူတွေလုံးလုံးမရနိုင်တဲ့နီးနာရန်ရားတွေကိုထဲ့တာကပို့ပြီးတော့ခိုင်းမယ်ပြည်သူတွေရဲ့ပြောပိုင်ခွင့်တရေရယူပိုင်ခွင့်เนาะပြည်သူတွေလုပ်ပိုင်ခွင့်ဥပမာအဖြစ်အဲတရင်တော့တရားစပြီးတရင်ရယူပိုင်ခွင့်ဆိုရင် 2023 နိုင်ငံတော်ရှုပ်ရဲ့အဥပဒေနဲ့ချိတ်ထားပြီးတော့လုပ်နေတုံးဆိုရင်ဒါတွေအကုန်လုံးကိုတော့ဘာမပြောင်းသေးဘူးလားပြောင်းပါလားအထူးသဖြင့်တွတ်တော်မှာเนาะမြို့သားဒီမိုကရေစီဖွဲ့ချုပ်ကအမှတ်အများစုရတဲ့ခါမှာဒီလိုဥပဒေကိုတော့ကျွန်တော်တို့ပြန်ပြီးမကြည့်သင့်ဘူးလားပြည်သူလူထုရဲ့တရင်ရယူပိုင်ခွင့်ဥပဒေကိုတော့ပြတ်ထမ်းဖို့မသင့်ဘူးလားဒါကတော့နိုင်ငံသားတယောက်ရဲ့အခြေခံခွင့်ရေးထဲမှာတော့တရင်ရယူပိုင်ခွင့်ကိုမထည့်နိုင်ဘူးလားဒါတွေအကုန်လုံးကဆက်ဆက်နေတဲ့အတွက်ကြောင့်မျိုးနယ်ကျေးရွာအဆင့်လေးဖြစ်စေကမူ အဲ့ဒီဟာညီတစ်ခုလုံးစုံလိုက်ကြီးကြိုင်ဖို့လိုလိမ့်မယ်ထင်တယ်အခုတတိတော့အဲ့ဒီအပိုင်းမှာအားနဲ့တယ်လို့ကျွန်တော်ထင်တယ်ဗျတကယ်တော့ဒီစတိုင်ရဲ့လူဟူဆက်ဘလိုဝါဟူအကာအကွယ်ပေးရမယ်ဟာလေလိုအပ်တယ်အခုကလူများတခြားနိုင်ငံတွေမှာတော့အဲတုံးပေါင်းခောက်တဲ့လူရဲ့ဟိုအကာအကွယ်ပေးတဲ့နော်ဥပဒေရှိတာအခုကျွန်တော်တို့စီမှာတော့မရှိသေးဘူးပေါ့နော်ဆိုတော့ဟုတ်ကဲ့နောက်ဆုံ
nè sa yin na pi lo di na apha na wada ro khin nè sa yin ni lut thain lo pu kaung la da la che ywa lu lu ya pu pi lo ya kwe de ma ni lut thain lo kaung la le lut la la chi lo khan sa de tin la sia
yi bu wa do pi du de ga tu lo khwin yi de u ti la de lo chan lo tin ne u ma a phyin chan lo view yi ma le တချို့စီစဉ်လေးတွေပို့တယ်ပုံမှန်ယူသွားတဲ့ချိန်မှာပို့နေတဲ့ကာလတုန်းကကျွန်တော်လက်ဘရောင်းကိစ္စကိုခြေရွာတီဆင်းပြီးကျွန်တော်မေးခဲ့ဘူးလေအဲ့ဒီအင်တာဗျူးလုပ်ခဲ့တဲ့ခြေရွာသူမျိုးသမီးကြီးကိုကျွန်တော်ဒါကိုကျွန်တော်ရေဒီယိုမှာသုံးမယ်ဆိုရင်ဖွင့်ပြပါသလားလို့ကျွန်တော်ဖွင့်ပြချက်တောင်းပါတယ
်
တော်တော့ဖွင့်ပြတယ်လို့သူကပေးတယ်ပေးပြီးတော့သူအဲ့ဒီမှာသူကဘာလဲပြောလိုက်လဲဆိုဟေးတဲ့ဒီလိုကြားတယ်မလားဘတော့ဖွင့်ပြချက်ရမှသုံးရတယ်ဆိုတာဒါပဲတဲ့ဆိုလိုတာကအဲ့ဒီလိုတကြွမှုနဲ့မိမိခွင့်ကိုနားလည်လာတဲ့သူတွေကိုကျွန်တော်ကိုယ်တိုင်အထူးသဖြင့်ပဋိပက္ခတွေပြောနေတဲ့လက်ဘရောင်းလိုနေရာမျိုးမှာတော့ကျွန်တော်တို့တွေ့လာရပြီပေါ့ဆိုတော့နေကောင်းနေမယ်ဒါပေမဲ့ကြောင်းတဲ့တွေကတော့ကြေးရွာဆင်းပါလေဆရှိလာပြီလို့ကျွန်တော်ထင်တယ်